တီဝေါ်ချင်းထောင်မှာမတရားအသင်အဥပဒေပုံမှန်16နှစ်မြင်ဆောင်တင်နဲ့ဖမ်းဆီးထိန်သိမ်းခံထားရတဲ့သတင်းတောက်သုံးဦးကိုချက်ချင်းပြန်လွှတ်ပေးဖို့အပါအဝင်သတင်းလွတ်လပ်ခွင့်ကိုတားဆီးတဲ့မတရားတဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။တအံပလန်ပလောင်လက်နက်ကင်တပ်ဖွဲ့ TNLA နယ်မြေတဲ့တွားရောက်သတင်းယူတဲ့သတင်းတောက်သုံးဦးကိုစီစဉ်ထားတဲ့ရက်ထက်စောပြီးမနေ့ကဇူလိုင်လ18ရက်နေ့မှာမိသားစုဝင်တွေရှေ့နေတွေကိုအကြောင်းမကြားဘဲနဲ့လည်းရုံထုတ်ခဲ့ပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင
်။လက်ရှိတီဘောအချင်းထောင်မှာဖမ်းဆီးထိန်သိမ်းခံထားရတဲ့ DPP သတင်းဌာနကအကြီးတန်းသတင်းတောက်ဝေနိုင်၊ကိုပြည့်ဖုံးနိုင်နဲ့ ERRI သတင်းဌာနကဦးသိန်းစောခေါ်လဝီဝန်တို့ကိုစစ်တပ်ကဖမ်းဆီးတရားစွဲဆိုရဲဆိုပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးအရက်သားအစိုးရမှတာဝန်ရှိတယ်လို့လူ့ခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ဥက္ကဋ္ဌမစ္စတာချာဆန်ဒီယာဂိုက VOA ကိုပြောပါရယ
် Although arrest was made by the military but end of the day it is the civilian government
စစ်တပ်ကသူတို့ကိုဖမ်းဆီးရဲဆိုပေမဲ့နောက်ဆုံးမှာတာဝန်ရှိတာကဒေါန်စန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရဖြစ်ပါတယ်အနေဒီအစိုးရကအတိုက်ခံပွဲတုန်းကလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ရဖို့အတွက်နှစ်ပေါင်းများစွာကြိုးစားခဲ့တာဖြစ်ပြီးတော့ဒီကနေ့မှာလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်သတင်းလွတ်လပ်ခွင့်ကိုတားဆီးပိတ်ပင်ဖို့အတွက်မတရားတဲ့ဥပဒေကိုအသုံးချနေကြတယ်လို့တော်တော်ကိုအံ့အားသင့်စရာပ
ါသတင်းသွားယူလာတဲ့ပတ်သက်ပြီးဖမ်းဆီးခံထားရတဲ့ DPP သတင်းဌာနနဲ့ ERRI သတင်းဌာနကသတင်းတော်၃ကိုမြန်မာအစိုးရအာဏာပိုင်တွေအနေနဲ့ချက်ချင်းပြန်လွတ်ပေးဖို့အာဆီယံပါလီမန်အမတ်များအဖွဲ့ကကြေညာချက်ထုတ်တောင်းဆိုထားတာပါအဲ့ဒီကြေညာချက်ထဲမှာလက်ရှိ NLD အစိုးရနဲ့လွတ်တော်ဟာဒီမိုကရေစီအတွက်အရေးပါတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတားဆီးတဲ့မတရားတဲ့ဥပဒေတွေကိုအမြန်ဆုံးပယ်ဖျက်ဖို့ဒါမှမဟုတ်ပြင်ဆင်ဖို့လည်းတောင်းဆိုထားတာပါတိုက်ပွဲဖြစ်ပွားရာအရက်ဒေသတွေအထိအသက်စည်းခံသွားရောက်သတင်းယူတဲ့သတင်းတောက်တွေအပေါ်စစ်တပ်ရောအစိုးရကရောမလိုလားအပ်တဲ့ဖိအားပေးချင်းချောက်မှုတွေမလုပ်တင်သလိုအခုဖြစ်စဉ်ဟာမြန်မာပြည်အတွက်မကောင်းသလို NLD အစိုးရအတွက်လည်းအလားအလာမကောင်းဘူးလို့ Mr. Charles Santiago ကအခုလိုပြောပါတယ်
Here you are detaining journalists for doing their job and they are you know exercising their right to free expression
အခုဖမ်းဆီးတာကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လုံနေတဲ့သတင်းတောက်တွေကိုဖမ်းတာဖြစ်ပါတယ်ဒီလိုဖမ်းတဲ့အတွက်အရသာအစိုးရဖြစ်တဲ့ NLD ဟာစစ်တပ်ကိုမလွန်ဆန်နိုင်တဲ့သဘောဖြစ်နေတာမို့လို့ပြည်သူတွေရဲ့အမြင်မှာတော့ NLD အစိုးရကတရားဝင်အစိုးရတရားမဟုတ်တယ်လို့ဖြစ်နေပါတယ်ဒါနဲ့အခုလိုဖမ်းခံရတဲ့နေရာဟာတိုက်ပွဲတွေဖြစ်နေတာကြောင့် NLD ကအခြေမရှိရှိနေတာမို့လို့အဲ့ဒီဒေတာကပြည်သူတွေကိုရောသတင်းတောက်တွေကိုပါအစိုးရနဲ့စစ်တပ်ကဖိအားတွေထပ်မပေးတင်ပါဘူးဖမ်းဆီးထောင်ချတာမျိုးမလုပ်တင်ပါဘူးအခုလိုဖမ်းဆီးတာဟာဒီမိုကရေစီအတွက်လိုအပ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းလွတ်လပ်ခွင့်တွေကိုတားဆီးတာမို့လို့ဒီမိုကရေစီကိုလိုလားတဲ့ NLD ကိုထောက်ခံတဲ့သူတွေအတွက်အလားအလာမကောင်းသလိုမြန်မာနိုင်ငံအတွက်လည်းမကောင်းပါဘူ
းတအောင်ပလောင်လက်နက်ကိုင်တပ်ဖွဲ့ TNLA နေမြေမှာလုတ်တဲ့မူရစ်စည်းဝါဖျက်ဆီးတဲ့ပွဲကိုတွားရောက်သတင်းယူရဲဆိုတဲ့အကြောင်းပြချက်နဲ့မတရားတဲ့အဥပဒေပုံမှန်16တင်းနဲ့ဖမ်းဆီးထိန်သိမ်းခံထားရတဲ့သတင်းတောက်3ကိုဇူလိုင်လ22ရက်နေ့ကရုံးထုတ်ဖို့စီစဉ်ထားပေမဲ့ဇူလိုင်လ18ရက်နေ့မှာမိသားစုဝင်တွေရှေ့နေတွေကိုအကြောင်းမကြားဘဲစောပြီးရုံးထုတ်လိုက်တဲ့အတွက်သတင်းမီဒီယာအတိုင်းဝိုင်းကြားဝေဖန်မှုတွေရှိခဲ့တာပါအခုလိုစောပြီးရုံးထုတ်လိုက်တာနဲ့ပတ်သက်ပြီးတရားစီရင်ရေးစနစ်အပေါ်တန်တရားဖြစ်မိတယ်လို့ဖမ်းဆီးထိန်သိမ်းခံထားရတဲ့ DPP သတင်းတောက်နှစ်ဦးရဲ့ရှေ့နေဦးမမောင်ဝင်းကပြောပါတယ
်ချိန်ထားတာဒါ open book ကချိန်ထားလိုက်တယ်ရက်ချိန်အများတိပြီးတော့ဒါနဲ့တည်းမှာပါတဲ့ရက်ချိန်20နဲ့ဒိတ်ကနေအဲ့တော့ဒီဟာကိုဟိုအနေကထုတ်ပြီးတော့ဆက်ရှိအနေကထုတ်ပြီးတော့ဒီလိုလုပ်လိုက်တဲ့ဆိုတော့တိတ်ပြီးတော့ဥပဒေနဲ့မညီဘူးလို့ထင်ပါတယ်နောက်တစ်ခုကစဉ်းစားတာဒီမှုမှာတရားသူကြီးရဲ့လုပ်ပိုင်ခွင့်တွေကိုပေါ့နော်တနည်းအားနေပြီးတော့များကျိုးကင်ပြီးတော့ဆောင်ရွက်နေသလားလို့ပေါ့နော်ဟိုတရားလွတ်လပ်စွာတရားစီရင်ရေးပေါ်မှာတစ်ခုခုကနေပြီးတော့ဘာလုတ်လိုက်ညာလုတ်လိုက်ဆိုတဲ့သဘောများဖြစ်နေသလားပေါ့။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တွေနဲ့18နှစ်ရဲ့နေ့အထိကဟိုဆက်သွယ်ရှိသေးတယ်။ကျွန်တော်နဲ့တရားရုံးနဲ့အဲ့ဒီတော့လည်းဒီလိုရုံးထုတ်မယ်လို့တရားသူကြီးကရောဒီရုံးကရောဘာမှမပြောဘူး
။ DPP သတင်းတော်နှစ်ဦးနဲ့ ERRI သတင်းတော်တဦးတို့ကိုလာမယ့်ဇူလိုင်လ28ရက်နေ့မှာကြားနာဖို့ရုံးချင်းထက်ချင်းထားတာပါ။လက်ရှိမှာဆက်သွယ်ရေးဥပဒေပုံမှန်66ကနေ The Voice Weekly Editor ချုပ်ဦးကျော်မင်းစွေလည်းဖမ်းဆီးခံထားရတာဖြစ်ပြီးလက်ရှိ NLD အစိုးရလက်ထက်သတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု6မှုအထိရှိနေပြီးသတင်းသမား14ဦးတရားရင်ဆိုင်နေရတာမို့ NLD အစိုးရလက်ထက်သတင်းလွတ်လပ်ခွင့်အပေါ်မေးခွန်းထုတ်နေကြတာလည်းဖြစ်ပါလိမ့်ရှင်